ထိုင်းရောက်မြန်မာရွှေ့ပြောင်းလုပ်သားတွေဘဏ်ကိုလူကိုယ်တိုင်သွားစီရမလို့ပဲ K+ Mobile Banking ကနေ KBZ Pay ကိုတိုက်ရိုက်ငွေလွှဲနိုင်အောင်မြန်မာ KBZ Pay နဲ့ထိုင်းနိုင်ငံ K+ တို့ပူးပေါင်းပြီးတော့လှုပ်ဆောင်ထားတယ်လို့ KBZ ဘဏ်ကထုတ်ပြန်ထားပါတယ်။ဒီငွေလွှဲစနစ်တွေဟာတရားဝင်အလုပ်သမားတွေအတွက်အဆင်ပြေနိုင်ပေမဲ့တရားဝင်ရွှေ့ပြောင်းအလုပ်သမားတွေအတွက်အဆင်မပြေနိုင်ဘူးလို့လည်းအလုပ်သမားရေးဆောင်ရွက်နေကြသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဦးဝင်းမင်းကတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလူသမားတွေအနေနဲ့မြန်မာနိုင်ငံကိုဝေလွှဲတဲ့အခါဗန်ဒါမမဟုတ်ဝေလွှဲဝန်ဆောင်မှုပေးတဲ့နေရာတွေကိုလူကိုယ်တိုင်သွားစရာမလိုတော့ပဲအလွယ်တကူဝေလွှဲနိုင်ဖို့အတွက်မြန်မာနိုင်ငံ KBZ ပေးနဲ့ထိုင်းတစီကွန်ဘက် KBank ဘဏ်တို့ပူးပေါင်းပြီး K+ Mobile App စတင်လိုက်တဲ့အကြောင်းထိုင်း KBank နဲ့မြန်မာ KBZ ဘဏ်တို့ကဩဂတ်လ22ရက်နေ့မှာအသေးသေးထုတ်ပြန်ခဲ့ကြတာပါအလားတူမြန်မာတန်ရုံးကလည်းမြန်မာတွေအလွယ်တကူငွေဆွဲနိုင်တဲ့ D-Money ဝန်ဆောင်မှုကိုသုံးဖို့တိုက်တွန်းထားပါတယ်အွန်လိုင်းပေါ်ကနေငွေတိုက်ရိုက်ဆွဲနိုင်တဲ့ဒီငွေလွှဲစနစ်တွေသုံးဖို့မှာတော့ထိုင်းမှာတရားဝင်နေထိုင်အလုပ်လုပ်ကြပြီးတရားဝင်ဘဏ်စင်ရှိဖို့လိုပါတယ်ဒါကြောင့်ဒီစနစ်တွေကတရားဝင်အလုပ်လာလို့ရတဲ့အလုပ်သမားတွေအတွက်အဆင်ပြေကောင်းတည်နိုင်ပေမဲ့တရားမဝင်ရွှေ့ပြောင်းအလုပ်သမားတွေအတွက်တော့အဆင်မပြေနိုင်ဘူးလို့အလုပ်သမားရေးဆောင်ရွက်နေသူတွေနဲ့ရွှေ့ပြောင်းလူသမားတွေကကြောကြပါတယ်။ထိုင်းရောက်မြန်မာရွှေ့ပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့ကိုမိုးကျိုးကအခုလိုပြောပါတယ်
။ပြောမယ်ဆိုရင်ထိုင်းရောက်တော့မှအထောက်ထားဖြစ်သွားတဲ့အများစုသောရွှေ့ပြောင်းလူသားတွေအနေနဲ့ကိုနဲ့နီးစပ်ရာပတ်သက်ရာဆက်ဆက်ရာ KB တို့ဝေမန်းကြီးတို့အဲ့လိုသူတို့ရဲ့ဒီဝေလဲကျွဲစားတွေအကျိုးဆောင်တွေနဲ့ဆက်လက်လုပ်ကိုင်နေရသူတို့အတွက်လွယ်ကူတယ်မြန်ဆန်တယ်လုံခြုံတယ်စိတ်ချတယ်အစိုးရစနစ်ကကောင်းပင်ကောင်းပင်မလဲစစ်ဆိုးရဖြစ်နေတာစစ်ဆိုးရဖြစ်နေတဲ့အခါကျတော့စစ်ဆိုးရပေါ်မှာမယုံကြည်တာမစိတ်ချတာနောက်တော့မြန်မာတိုင်းဟိုမှာငွေလွဲတယ်ဆိုမြန်မာတိုင်းဟိုဆိုတဲ့အချိန်မြန်မာတိုင်းဟိုကိုလည်းဒီထိုင်းမှာရှိတဲ့ထိုင်းရောက်မြန်မာရွှေပြောင်းလူသားတွေကယုံကြည်မှုလည်းရှိတာမဟုတ်ဘူးစိတ်ချမှုလည်းရှိတာမဟုတ်ဘူးနောက်တော့မြန်မာတိုင်းဟိုဆိုသူတို့အနိုင်ကျင့်နေတယ်စားစားတိုင်းလုပ်တဲ့ခါတွေမှာသူတို့အများအားအနိုင်ကျင့်ခံနေရတယ်ဆိုတော့ဒီမြန်မာတိုင်းဟိုပေါ်မှာလည်းယုံကြည်မှုမရှိဘူးအဲ့တော့ယုံကြည်မှုတွေစိတ်ချမှုတွေဒီလွယ်ကူမှုတွေညံဆန်မှုတွေနောက်ဒီသူတို့ရဲ့စိတ်တိုင်းဆိုင်ရာပိုင်းနေမှာဒီလက်ရှိလုပ်နေတဲ့ဒီအစိုးရရဲ့လုပ်ငန်းစဉ်ကဘလို့မှအဆင်မပြေနိုင်ဘူးမအောင်မြင်နိုင်ဘူးလို့သုံးသပ်တယ်လေ
ထိုင်းနိုင်ငံမှာသွားရောက်အလုပ်လုပ်ကြတဲ့မြန်မာတွေစမ်းတဲ့ချီရှိပေမဲ့အများစုကအောက်လန်းလို့ခေါ်တဲ့တရားမဝင်လမ်းကြောင်းတွေကနေတဆင့်သွားရောက်ပြီးတရားမဝင်အလုပ်လုပ်ကင်နေကြသူတွေဖြစ်ပါတယ်ဒီလိုလူတွေမှာတရားဝင်ဘဏ်အကောင့်မရှိကြသလိုမြန်မာနိုင်ငံကိုငွေလွှဲတဲ့အခါကျင်ပငွေလွှဲဝယ်ဆောင်မှုဖွင့်တီတွေကိုတုံးကြပါတယ်ရွှေပြောင်းလူသမားတူဖြစ်တဲ့ကိုရီမွန်ကတော့အခုပြောတဲ့ငွေလွှဲစနစ်တွေကိုသိချနားမလည်သလိုသူ့အတွက်လည်းအသုံးမဝင်ဘူးလို့ပြောပါတယ
်ကျွန်တော်ကတော့ဘယ်လိုပြောမှာဒီအစိုးရလောက်ပေးတဲ့ဘဏ်နဲ့လွှဲမဲ့အစီအစဉ်ကြတော့မရှိဘူးဗျာ။သူတို့ကြတော့ဒီထိုင်းလောက်သားတရားဝယ်85ရာခိုင်နှုန်းလားသူတို့ပြော90ရာခိုင်နှုန်းလားသူတို့လွှဲရမယ်အဲ့လိုပြောတာပဲဘဏ်တူဘဏ်လွှဲလို့ရှိရင်အဲ့လိုကြတော့အဆင်မပြေဘူးလေဒီဘက်မှာကြတော့ကိုယ်အခက်ခဲနေကိုရှိရဲအမ်အိုယူနဲ့လာတဲ့သူတွေကြတော့လွှဲဖို့အဆင်ပြေတာပေါ့ကျွန်တော်အောက်လန်းကတက်တဲ့လူတွေကြတော့အဆင်မပြေတဲ့ဟာတွေရှိတယ်။အရင်ဆွေးနေကြပွဲစားနဲ့နှွေးတာပဲအဆင်ပြေမလို့ရှိနေတာပဲကျွန်တော်ကြတော့
မြန်မာတန်ရုံးကတော့ထိုင်းရောက်အလုပ်သမားတွေမြန်မာပြည်ကိုငွေလွှဲတဲ့အခါလိင်ညာခံရတာနဲ့ငွေလွှဲကဈေးကြီးတာတွေကြောင့်အာမခံချက်ရှိတဲ့တရားဝင်ငွေလွှဲဝန်ဆောင်မှုတွေကိုသုံးဖို့တိတ်မကြခင်ကပဲထုတ်ပြန်ထားပါတယ်။မိုဘိုင်းဖုန်းတွေကနေပဲငွေလွှဲလို့ရပြီးလက်ရှိငွေလွှဲစနစ်တွေထက်ပိုပြီးလွယ်ကူသက်သာတယ်ဆိုရင်တော့စမ်းသုံးသင့်တယ်လို့ပြောသူတွေလည်းရှိပါတယ်။မွန်ဒီနယ်ကထိုင်းနိုင်ငံမှာသွားရောက်အလုပ်လုပ်ကိုင်နေတဲ့အမျိုးသမီးတူကအခုလိုပြောပါတယ်။
အစိုးရရဲ့ငွေလွှဲစနစ်ကိုတောင်းပို့တကယ်လို့အခုလက်ရှိဘဏ်တွေထပ်ပို့လာကိုမစင်တော့တောင်းပို့အစီအစဉ်ရှိပါတယ်။နှကိုလွှဲနေတဲ့ငွေလွှဲလုပ်ငန်းတွေကတော့နည်းနည်းခက်တယ်ပေါ့နော်။ကိုအပြင်တော့ရမယ်ပြီးတော့နာစိတ်လွှဲရမယ်ဆိုတော့ပို့ပြီးတော့ခက်တယ်။ညီမမြင်ကတော့အစိုးရတွေအခုလိုလောက်တာကမြန်မာရွှေ့ပြောင်းအလုပ်သမားတွေအတကားရပုံတော်တော်လေးအဆင်ပြေပါတယ်ပို့ပြီးတော့လွယ်ကူစေတယ်ဒီအစိုးရလောက်တဲ့ငွေလောစနစ်ကစမ်းတမ်းကြည့်ချင်တယ်ပေါ့နော်တကယ်လို့ကောင်းလို့ဆိုလို့ရှိရင်စမ်းတမ်းကြည့်ချင်ပါတယ
်တရားမဝင်နေထိုင်လုပ်ကင်နေကြသူတွေကတော့ဘန်စနစ်ကိုသုံးဖို့အခွင့်အလမ်းမရှိတယ်လို့လက်ရှိငွေလွှဲပွဲစားတွေနဲ့ပဲဆက်လွှဲသွားမယ်လို့ပြောကြပါတယ်ဒီလိုတရားမဝင်အလုပ်သမားတွေကလည်းထိုင်းမှာတန်းနေရှိပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်း နိုင်ငံရေးမတည်ငြိမ်မှုတွေလူမှုစီးပွားအကျအတဲတွေနဲ့အလုပ်တိုင်းခွင်လန်းရှားပါမှုတွေကြောင့်မြန်မာနိုင်ငံသားအများစုဟာပြည်ပနိုင်ငံတွေကိုထွက်ခွာအလုပ်လုပ်နေကြသလိုအများစုကအိန္ဒိယချင်းထိုင်းနိုင်ငံတွေမှာလာရောက်အလုပ်လုပ်နေကြတာပါအခုဆိုရင်ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလုပ်တာ၅သန်းနီးပါးအထိရှိနေပြီးအများစုကတရားမဝင်အလုပ်လုပ်နိုင်ကြသူတွေဖြစ်တယ်လို့အလုပ်သမားကြီးဆောင်ရွက်နေသူတွေကပြောကြပါတယ်ခင်ဗျ